ရှမ်းပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းဒေသတွေမှာမြမတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်နိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးလုပ်ရမှာအခက်တွေ့နေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန့်ဆန်မူမိတ်မူဆယ်မြို့နယ်တွေဘက်မှာမြမတပ်မတော်နဲ့တအောက်ပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းထန်တာဖြစ်ပွားနေသလိုစစ်ရေးတင်း တဲ့အခြေအနေကိုထိုင်းအခြေဆိုင် VOA သတင်းတောင်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါရဲ့ရှင်
လာမယ့်နိုဝင်ဘာလပရမပတ်မှာပါတီဆောင်အသေးသေးရေကောက်ွယ်ကျင်းပတော့မှာဖြစ်ပေမဲ့ရှမ်းပြည်နယ်အတွင်းမှာတော့စည်ရေးပဋိပက္ခအချိန်ပြင်းထန်နေစေဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်မိုးမိတ်မြို့နယ်နဲ့မူဇယ်မြို့နယ်ဘက်မှာတောင်းပလောင်တပ်ဖွဲ့ TNLA နဲ့မြန်မာစစ်တပ်တို့အကြမ်းမှာတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်ပွားနေပါတယ်ဒီကနေ့မှဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ TNLA ပြန်ကြားရေးတာဝန်ခံပူကြီးမိုင်းအိုက်ကျော်ကအခုလိုပြောပါတယ်
ဒီနေ့ရှိနေလေးဆယ်မှာဒီနမ်တန်မြို့နယ်ပန်တော်ကြီးရနေမှာတိုက်ပွဲဖြစ်ပေါ်တယ်ခုနိုင်ဖွဲ့နေပြီးတော့မှပြီးဆုံးလာတယ်အဲဒီမှာကကျွန်တော်ပြောရတာတော့မျိုးရှိပြီးတော့ဆိုရပါတော့တုံးကြလို့တရေရတယ်ခုနိုင်ခွဲလောက်မှာမိုးမိတ်မြို့နယ်ပြောင်းပြန်စီရနေမှာတော့အကျဉ်းချင်းဖြစ်တယ်အဲအမနေ့ကတော့ဒီမူဆယ်မြို့နယ်မော်တော်ရနေမှာဟန်ရကြပါနော်မှာကတိုက်ပွဲတော်လေးပြင်းထန်တယ်9နိုင်လောက်ကြာတယ်
စက်တင်ဘာလ24ရက်နေ့မူဆယ်မြို့နယ်မော်တောင်ကျေးရွာနဲ့မန်ဟန်ကျေးရွာကြားဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတောင်းပလောင်တပ်ဖွဲ့ဘက်ကတပ်ဆွဲထားတဲ့တောင်ကုန်းကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ထိုးစစ်ဆင်ခဲ့တယ်လို့မိုင်းအကျော်ကပြောပါတယ်ဒီတိုက်ပွဲမှာ TNLA ဘက်ကတဦးတန်ရန်ရရှိပြီးမြန်မာစစ်တပ်ဘက်က20ဦးကျော်ကြာဆုံးသွားတယ်လို့ TNLA ဘက်ကထုတ်ပြန်ထားပြီးမဲ့တီးခြားအတည်ပြုချက်တော့မရရှိသေးပါဘူးတောင်းပလောင်ဒေတာဘက်မှာတော့တိုက်ပွဲတွေကြားမှာပဲမဲဆွယ်စည်းရုံးရေးခရီးစင်းနေရတယ်လို့တောင်းပလောင်မျိုးရပါတီကမန်တုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တားအိုက်မုံကအခုလိုပြောပါတယ်
တိုက်ပွဲကြီးဖြစ်လိုက်ဒီကြားနဲ့အဲလိုဝင်ထွက်လိုက်ကျွန်တော်စည်းရုံးရေးမဲဆွယ်စည်းရုံးရေးတွေကိုကျွန်တော်တို့ဝင်တယ်ဝင်တော့ပြန်ထွက်မယ်
တောင်းပလောင်မျိုးရပါတီအနေနဲ့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကမြို့နယ်ရှင်းမြို့နယ်မှာကိုယ်စားလှယ်28ဦးရွေးကောက်ပွဲမှာရှင်ပြိုင်သွားမှာဖြစ်ပါတယ်ရှမ်းမြို့နယ်တောင်ပိုင်းနဲ့မြောက်ပိုင်းဒေတာတွေမှာလည်းမြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ကနေနယ်မြေမအေးချမ်းတဲ့အခြေအနေတွေရှိနေတာကြောင့်တိုက်ပွဲဖြစ်ပွားတဲ့ဒေသတွေဖြစ်တဲ့ခိုးလန်း၊ကြောက်မဲ၊မိုင်းပွန်၊ပင်လုံ၊ကွန်ဟိန်၊လင်ခေးမြို့တွေပါဝင်စုစုပေါင်း16မြို့နယ်မှာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးမစင်းမှုအကြေညာချက်ထုတ်ပြန်ထားပါဗျာ။အဲ့ဒီဒေသတွေမှာမဲဆွယ်စည်းရုံးရေးလှုပ်ဆောင်ရမှာမြို့ပေါ်မှာဒါလှုပ်ခွေရပြီးကျေးလက်ဒေသမှာလှုပ်ရှားခွင့်မရှိဘူးလို့လဲချားမြို့စံတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပါတီဝင်သူကအခုလိုပြောပါတယ်
ပြန်လဲသွားရတယ်မနေ့ကအဲ့ဒီနမ်ဆန်ကိုလမ်လဲချားမိုင်းကိုင်းတွေဆက်မှာဆင်းလို့မရတဲ့ရွာတွေဆက်ကို
တခြားနိုင်ငံရေးပါတီတွေဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွေကလည်းမြို့ကြီးပေါ်မှာမဲဆွယ်စည်းရုံးရေးဆင်းနေကြပြီး RCSS SSA ကန့်တထားတဲ့မြို့နယ်16မြို့နယ်ကကြေးလက်နယ်ဘက်မှာမဲဆွယ်ခရီးစတင်တာမရှိသေးဘူးလို့လည်းအဆိုပါ SNLD ပါတီဝင်အမျိုးသမီးကပြောပါတယ်။ဒါပေမဲ့ကြားဖြူပါတီကရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီအနေနဲ့ရှမ်းမြင်းနယ်အနှံ့စည်းရုံးရေးခရီးစဉ်တွေမှာအခက်အခဲမရှိဘူးလို့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌဆိုင်းဆောင်စီကအခုလိုပြောပါတယ်
။ကျွန်တော်တိလောက်တော့ကျွန်တော်တို့အဲ့ဒီဟာကိုတင်းအားဖြင့်လက်ကြားမယ်။တကယ်တမ်းကျွန်တော်ဖြတ်ပြကြပါတယ်။ကျွန်တော်ဘဟုတော့အဲ့ဒီမဖြတ်ပြဘူးဆိုတဲ့တင်းတော့မရောက်တော့ဘူး
။အခုလိုတောင်ပိုင်းရှမ်းပြည်သမတော်ကနေနယ်မြေကန့်သတ်ထားတဲ့ပေါ်ဖြေလျှော့ပေးဖို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကနေ RCSS SSA ရဲ့အသွေးမှုဆိုင်းပင်ခန်းကိုမနေ့ကထိုင်းနိုင်ငံမှာတွားရောက်ဆွေးနွေးခဲ့တယ်လို့ခွန်ထွန်းဦးကပြောပါတယ်
ဒီစစ်ဆောင်ရုံးနေတော့လည်းဒီစစ်ကြီးချရတဲ့အတွက်တော့ခရရတဲ့တော့ခရရတဲ့လူကားကတက်ဆိုင်ရဦးတိရောက်ပဲတဲ့ခရရစစ်ကြီးတဲ့ကိစ္စကိုတိရောက်ပဲတဲ့ဘုရားမှာဖြစ်နေတယ်တော့ဒီလိုရှာပြီးရပြီးသားကြီးပဲတဲ့အဲဒီဆုံးရှုံးတယ်ပေါ့ကြာဒေဒီဘီကဟိုပဲဖြစ်လို့ရပြီဒေဒီဘီကပဲဘယ်လိုလဲရှိဘူးဆိုတဲ့ဆေးကဘယ်လိုလုပ်တတ်တဲ့ခါကျတော့အဲဒီဆေးကဒီတော့ဘက်တော်မရှိကဒီအော်တိုဘလာတဲနေတော့တည်ရပဲလို့အဲ့ဒါတို့ပါတော့တွေ့ရတယ်တော့တို့လည်းသူ့လူလူရှိရနေတော့ကြားတယ်သူလည်းမဲ့ထည့်နေတယ်အဲ့ဒီတိတ်ကျိုးပြီးတော့ဘလို့အောင်ကိုပြအောင်ဆိုရှိတော့ဖြစ်ဘူးဆိုတော့ဒီတော့ဖြစ်ပါတယ်ပြောပြရည်ကျဲဒါဒီလက်ခံတယ
်ဒီတွေ့ဆုံမှုမှာ RCSS SSA အနေနဲ့နေမြေ16ခုအတွင်းမဲဆွယ်ခွေကန့်တထားတာဟာရှမ်းပြည်သူတွေမဲပေးပိုင်ခွင့်ဆုံးရှုံးစေတဲ့အနေထားရောက်သွားမှာဆိုတယ်လို့ဆွေးနွေးချက်ကို RCSS SSA အတွင်းမှူးဆိုင်းပိန်ခန်းကနေသဘောတူလက်ခံပြီးအဖွဲ့အတွင်းပြန်လည်တင်ပြသွားမယ်လို့ပြောဆိုခဲ့ကြောင်း SNLD ဥက္ကဋ္ဌခွန်သူဦးကပြောပါတယ် လက်ရှိအခြေအနေကတော့ဗာတီဆုံထွေထွေရွေးကောက်ပွဲလဲနီးလာနေတယ်လို့လာမယ့်အောက်တိုဘာလတွင်အစိုးရကိုယ်စားလှယ်တွင်တိုင်းတာလက်နက်ကိုင်ဖွဲ့စည်းတွေကနေတပြည်လို့အတိုင်းတာအပြစ်ခတ်ရက်စဲရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်တွေ့ဆုံဆွေးနွေးသွားမှာဖြစ်တဲ့အနေအထားမှာလက်နက်ကိုင်တိုက်ပွဲတွေမဖြစ်သင့်တော့ဘူးလို့လဲရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကပြောပါတယ်ခင်ဗျာ